ကျူဘားနိုင်ငံရဲ့ကွန်မြူနစ်ကောင်ဆောင်ဟောင်းဖီဒယ်ကက်စထရိုဟာအသက်60အရွယ်မှာကွယ်လွန်သွားပြီလို့ညင်ဖြစ်သူလက်ရှိသမ္မတရာအူကက်စထရိုကနိုင်ငံပိုင်ရုပ်မြင်သံကြားသတင်းဌာနကနေတောက်ကြားနေကကြေညာပါတယ်။ကွယ်လွန်ရတဲ့အကြောင်းရင်းကိုချက်ချင်းမသိရသေးပါဘူး။ဖီဒယ်ကက်စထရိုကိုစနေနေ့မှာမိသားကြိုးမှာပါဖီဒယ်ကက်စထရိုဟာကမ္ဘာအနောက်ဖက်ခြမ်းမှာပထမဆုံးကွန်မြူနစ်နိုင်ငံကိုတည်ထောင်ခဲ့သူဖြစ်ပါတယ်။1959ခုနှစ်မှာကျူဘားရဲ့ရွေးကောက်ခံသမ္မတဖူဂန်စီယိုဘတ်တီစတာကိုအာဏာကဖယ်ရှားခဲ့ပြီးနောက်သူကိုယ်တိုင်လည်းအာဏာရှင်တဦးဖြစ်လာခဲ့တာပါ။ဖီဒယ်ကက်စထရိုဟာကျူဘားနိုင်ငံရဲ့ဝန်ကြီးချုပ်အဖြစ်1959ခုနှစ်ကနေ1956ခုနှစ်အထိတာဝန်ထမ်းဆောင်ခဲ့ပြီး1956ကနေ2008ခုနှစ်အထိသမ္မတအဖြစ်တာဝန်ယူခဲ့ပါတယ်။သူကိုဆိုရှယ်လစ်စနစ်ရဲ့ချန်ပီယံတူအဖြစ်နဲ့နယ်ချဲ့ဝါဒကိုဆန့်ကျင်သူတူအဖြစ်သတ်မှတ်ကြပါရယ်။ဒါအပြင်ဖီဒယ်ကက်စထရိုဟာကျူဘားကွန်မြူနစ်ပါတီရဲ့အတွင်းရေးမှူးချုပ်အဖြစ်လဲ1961ကနေ2011ခုနှစ်ထိတာဝန်ထမ်းဆောင်ခဲ့ပါရယ်။ကက်စထရိုရဲ့လက်ထက်ကျူဘားနိုင်ငံမှာတပါတီကွန်မြူနစ်စနစ်ကိုကျင့်သုံးလာတာဖြစ်ပြီးစီးပွားရေးလုပ်ငန်းတွေကိုပြည်သူပိုင်းသိမ်းခဲ့တဲ့အပြင်ဆိုရှယ်လစ်စနစ်ပြုပြင်ပြောင်းလဲရေးကိုကျူဘားလူမှုအသိုင်းအဝိုင်းတစ်ခုလုံးမှာတောက်လျှောက်ကျင့်သုံးလာခဲ့ကြတာဖြစ်ပါရယ်။တော်လရင်ကောင်းဆောင်ကက်စထရိုကွယ်လွန်ခဲ့တဲ့အတွက်ဝန်ထမ်းကြောင်းအထိတ်အမှတ်နဲ့မြို့တော်ဟာဗာနာမှာလမ်းပေါ်မှာလူတွေစုဝေးချစ်တက်ကြပါတယ်။မက္ကဆီကိုသမ္မတအန်ဒရီကေပညာညက်တိုက20ရာစုရဲ့တော်လိုင်းရင်တင်ငေတာလည်းဖြစ်တဲ့ကျူဘားတော်လိုင်းရင်ခေါင်းဆောင်ဖီဒယ်ကက်စထရိုကွယ်လွန်သွားတဲ့အတွက်ဝါနယ်ကျောင်းသူ့ရဲ့ Twitter စာမျက်နှာမှာရေးပါတယ်။ဆိုဗီယက်ခေါင်းဆောင်ဟောင်းမီခေးလ်ဂေါ်ဗာချော့ပ်ကလည်းကျွန်းနိုင်ငံတစ်ခုဖြစ်တဲ့ကျူဘားကိုအမေရိကန်ရဲ့ပိတ်ဆို့မှုတွေကြားကပဲအင်အားတောင့်တင်အောင်လုပ်ခဲ့တဲ့အတွက်ဂုဏ်ပြုခဲ့ပါတယ်။